မလေးရှားနိုင်ငံဟာအခြားနိုင်ငံကခိုးလုံရောက်ရှိလာသူတွေတိုးပြားလာတာကိုစိုးရိမ်ပူပန်နေရတဲ့အကြောင်းဒုက္ခသည်တွေကိုအတိအမှတ်ပြုအကာအကွယ်ပေးမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာစာချုပ်စာတမ်းတွေကိုလက်မှတ်ထိုးဖို့အစီအစဉ်မရှိဘူးလို့မလေးရှားဆွေးရကပြောလိုက်ပါတယ်။ဒီဒုက္ခသည်တွေကိုတရားမဝင်နိုင်ငံဝင်ရောက်လာသူတွေအဖြစ်သတ်မှတ်ပြီးတော့ဖမ်းဆီးပြန်ပို့တာတွေလုပ်မယ်လို့မလေးရှားနိုင်ငံရဲ့ဌာနတာဝန်ရှိသူတွေကမနေ့ကပြောပါတယ်။အဲဒါပေမဲ့လည်းမလေးရှားအစိုးရအနေနဲ့မလေးရှားမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့လုပ်ပိုင်ခွင့်တွေကိုပေးထားပြီးတော့ UNHCR ကလက်မှတ်ထုတ်ထားပေးသူတွေကိုတော့အရေးယူတာမဟုတ်ဘူးလို့မလေးရှားအာဏာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံမှာဒုက္ခသည်အရေအတွက်45,000ကျော်ရှိပြီးတော့အများစုကမြန်မာနိုင်ငံနဲ့အင်ဒိုနီးရှားကဖြစ်တယ်လို့ UNHCR ကထုတ်ပြန်ထားပါတယ်။လူခွင့်ရေးဖွဲ့စည်းတွေကတော့မလေးရှားအစိုးရအနေနဲ့ခုလိုမျိုးကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာစာချုပ်စာတမ်းတွေကိုလက်မှတ်ထိုးတဲ့အပေါ်မှာပြစ်တင်ဝေဖန်နေကြပါတယ်။